မြန်မာနိုင်ငံမှာလူသိများတဲ့သတင်းသမားဦးကျော်မင်းဆွေတရုတ်ဆောင်မေပကြီးနဲ့အဆိုတော်ရွှေဤသိန်းတန်တို့ကိုတက်မတော်အကြီးညိုပြအောင်လှုပ်ဆောင်မှုပုံမှန်905ကကြီးနဲ့အမှုဖွင့်လိုက်ပါတယ်။ပကြီးကြီးကျေးရွာပေါ်မှာစစ်တပ်ကလေကြောင်းတိုက်ခိုက်မှုအတွင်ပြည်သူအများအပြားသေဆုံးခဲ့ပြီးတဲ့နောက်ဝန်ထဲကြောင့်လူမှုကွန်ရက်တွေမှာဖော်ပြခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့10ရက်လောက်ခရဲကသူတို့3ဦးစလုံးဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အခုတော့သက်ဆိုင်ရာမြို့နယ်ရဲစခန်းတွေမှာသူတို့ကိုပြန်လည်ပို့ဆောင်ထားပြီးတော့တရားစွဲဆိုဖို့ပြင်ဆင်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့မန်းမြတစင်အောင်ကတင်ပြပေးပါမယ်ရှင်။
ဧပြီလ7ရက်နေ့ကပစည်းကြီးကြေးရွာပေါ်စစ်တပ်ကလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဝန်ထမ်းကြောင်းလူမှုကွန်ရက်တွေပေါ်မှာတင်ခဲ့ပြီးတဲ့နောက်မှာလူသိများတဲ့သတင်းသမားဦးကျော်မင်းဆွေတရုတ်ဆောင်မေပကြီးနဲ့အဆိုတော်ရွှေဤသိန်းတန်တို့ကိုစစ်ကောင်စီကပုံမှန်905ကနဲ့အမှုဖွင့်လိုက်တာဖြစ်တယ်လို့တရားရုံးနဲ့နှိဆက်သူတူက VU ကိုပြောပါတယ
်။ဦးကျော်မင်းဆွေကတို့တမလူလေးအကြီးကြီးဝါဖြစ်စဉ်နဲ့ပတ်သက်ပြီးတော့ Facebook မှာသူရေးလိုက်တဲ့ post တစ်ခုနဲ့ညှိသွားတယ်လို့ပြောတယ်။သူပြောရင်းဝင်ပြီးမင်းများတော့အဆောင်မျိုးမှရဲစခန်းကိုအပ်လိုက်တယ်။ရဲတကြီးပုံမှန်95 desk ကကြီးနဲ့ဆွဲထားတယ်လို့ပြောတယ်။အတူတူပဲဟိုရွှေသိန်းနံရဲ့ကျုပ်ရှင်မင်းကြီးလေးပကြီးရဲ့ကိမလေးရဲ့သူနှစ်ယောက်ကတော့နောက်တစ်ပုံမှာသူတို့လည်းငါ့ငါကာကြီးနဲ့ဆွဲကြပါလေဒီလို
သူတို့တုံးတွေကမေပကြီးနဲ့ရွှေသိန်းတန်တို့ကိုဧပြီ17ရက်ဥကျော်မင်းဆွေကိုဧပြီ12ရက်နေ့ကအာနာပိုင်တွေကခိတခေါ်ယူမေးမြန်းမှုအတွက်လို့ဆိုပြီးတော့ခေါ်ယူသွားတာဖြစ်တယ်လို့ပြောပါတယ်။ဖန်စီခံရသူတွေကိုရန်ကုန်မြို့အောင်တပြည်စစ်ကြောရေးမှာဆဲရကြအောင်စစ်ဆီးခဲ့ပြီးတဲ့နောက်မှာအခုတော့တက်မတော်အကြီးညူပြည့်အောင်လှုပ်ဆောင်မှုပုံမှန်905ကတက်ပြီးတော့တရားစွဲတာဖြစ်ပါတယ်။ဥကျော်မင်းဆွေကိုစမ်းကြောင်းမြို့နယ်ရဲစခန်းမေပကြီးနဲ့ရွှေသိန်းတန်တို့ကိုမြောက်တကုံမြို့နယ်ရဲစခန်းတို့ကို AP 20ရဲ့ကြာသာပရိနိညာပိုင်းကပြန်လည်ပို့ဆောင်ချုံနောင်ချပြီးတော့အမှုဖွင့်လိုက်တာဖြစ်ပါတယ်။မတ်ရွှေသိန်းတန်ရဲ့မိသားစုကိုဆက်သွယ်ရမှာတော့လက်တလောဘာမှမဖြေချားလို့VOA ကိုတုံ့ပြန်ပေမဲ့ဖမ်းဆီးခံရတာမှန်ကန်ကြောင်းအတည်ပြုပါတယ်။ကျန်တဲ့မတ်မေပကြီးတို့မိသားစုကိုတော့ VOA ဘက်ကဆက်သွယ်ဖို့ကြိုးစားနေပါတယ်။ဥကျော်မင်းဆွေမေပကြီးနဲ့ရွှေသိန်းတန်တို့ကိုပစီကြီးကြေးရွာလေချောင်းကတိုက်ခိုက်ခံရတဲ့ပတ်သက်လို့ဝန်ထမ်းကြောင်းလူမှုကွန်ရက်မှာဖော်ပြတာဟာအကြမ်းဖက်မှုကိုအားပေးရရောက်လို့ဖမ်းဆီးပါဆိုပြီးစစ်ကောင်စီကိုထောက်ခံသူတွေက Telegram Channel တွေကနေပြီးတော့လှုံ့ဆော်ခဲ့တာရှိပါတယ်။အဲ့လိုလှုံ့ဆော်ပြီးတော့မကြခင်မှာပဲသူတို့တွေဖမ်းဆီးခံရတာဖြစ်ပါတယ်။ဥကျော်မင်းဆွေဟာ The Voice Weekly အပတ်စဉ်ထုတ်ကြနေတဲ့ Editor ချုပ်ဖြစ်တာဝန်ယူခဲ့သူဖြစ်ပြီးတော့ပြည်တွင်းမှာသတင်းစာဆရာတူဖြစ်လူသိများသူလည်းဖြစ်ပါတယ်။2019ခုနှစ်က82နှစ်မြောက်တက်မတော်နေ့ကိုဂုဏ်ပြုတဲ့ပြည်တော်စုတစ္ဆာဆိုတဲ့ရုပ်ရှင်ဇာတ်ကားကိုကြည်တော်စုတစ္ဆာဆိုပြီးတော့ The Voice သတင်းစာမှာဖော်ပြခဲ့လို့အဲ့ဒီအချိန်က Editor ချုပ်ကိုကျော်မင်းဆွေကိုဆက်သွယ်ရေးဥပဒေပုံမှန်66ကကြီးသတင်းမီဒီယာဥပဒေပုံမှန်25ခါရုံနဲ့စစ်တပ်ကအမှုဖွင့်ဖမ်းဆီးခဲ့ပြီးတဲ့နောက်ပိုင်းမှာငွေကြေးအာမခံနဲ့တရသေးပြန်လွတ်လာခဲ့ပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလည်းမကြာခဏခေါ်ယူမေးမြန်းမှုတွေရှိခဲ့ပါတယ်။မေပကြီးကတော့တရုတ်ဆောင်တူဖြစ်ပြီးလက်ရှိမှာစီးပွားရေးလုပ်ငန်းတချို့အတွက်အွန်လိုင်းကနေဓာတ်ရိုက်ထုတ်လွှင့်ပြီးတော့ဈေးရောင်းချပေးနေသူဖြစ်ပါတယ်။အဆိုတော်ရွှေသိန်းတန်ကတော့မြန်မာနိုင်ငံကအထင်ကရကွယ်လွန်သူအဆိုတော်ကြီးတွန်တေးသိန်းတန်ရဲ့သမီးဖြစ်ပြီးသူကိုယ်တိုင်လည်းတေးသချင်းများစွာတီးဆိုပြီးတော့နာမည်ကြီးတဲ့အဆိုတော်တူလည်းဖြစ်ပါရဲ့ရှင်။